Afghanistan ရဲ့အရှေ့တောင်ပိုင်းကဂဇန်နီမြို့အတွင်းနဲ့ဝင်းကျင်တဝိုက်တာလီဘန်တွေနဲ့ဖြစ်ပွားတဲ့၄ရက်ကြာတိုက်ပွဲတွေအတွင်းသေဆုံးရသူ300ကျော်နေပြီဖြစ်ပြီးအဲ့ဒီထဲမှာသေဆုံးရတဲ့အာဖဂန်တပ်သား100နဲ့အရတား30ရှိနေတယ်လို့အာဖဂန်အာဏာပိုင်တွေကတနင်္လာနေ့မှာအတည်ပြုပါတယ်။မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီယူပြီးအာဖဂန်စစ်ရတပ်တွေရဲ့တိုက်ခိုက်မှုကြောင့်အာရဗ်ချက်ချင်းနဲ့ပါကစ္စတန်နိုင်ငံသားတွေပါဝင်တဲ့တပုံ200လောက်သေဆုံးခဲ့တယ်လို့ကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီးတရစ်ရှာဘရာမီကပြောပါတယ်။ရက်တိတ်မကြခင်မှာပဲတာလီဘန်တွေကိုမျိုးရဲကနေနှင်ထုတ်ပြီးခရိုင်မျိုးတော်ပြန်လည်ထိန်းချုပ်နိုင်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရကတော့ဒါဟာမဖြစ်နိုင်ကြောင်းနဲ့မြို့ရဲ့တချို့နေရာတွေမှာတာလီဘန်တွေကအစိုးရတပ်တွေကိုဝိုင်းထားတယ်လို့ပြောပါတယ်။တိုက်ပွဲမှာဘသူအသာစီးရနေလဲဆိုတဲ့အခြေအနေကူတီတိကျအတိမပြုနိုင်သေးပါဘူး။ American စစ်တပ်ကတော့ဒီမြို့ဟာအာဖဂန်အစိုးရထိန်းချုပ်မှုအောက်မှာရှိနေသေးပဲလို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်တပ်တွေကို American ချန်ပီးတွေကအကူအညီပေးနေကြောင်းနဲ့တောက်ကြန်နေကစပြီး American လေကြောင်းတိုက်ခိုက်မှုကြောင့်တာလီဘန်140ကျော်သေဆုံးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။